တရုတ်နိုင်ငံရှန်ဟိုင်းမြို့ကြီးမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေတချို့မှာပြန်လျှော့ပေးလိုက်တာမို့လူတချို့ပထမဆုံးအိမ်ပြန်ထွက်နိုင်ကြပါပြီ။တရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရေးကိုဗစ်ဇီရိုမူနဲ့ရှန်ဟိုင်းမြို့ခံတွေကိုသတင်းနှစ်ပတ်ကျော်အိမ်ပြန်ပေးမထွက်ပဲရောဂါစစ်ဆေးခဲ့ပြီးစီးပွားရေးထိခိုက်မှာစိုးရိမ်လာခြင်းမနေ့ကပဲအခုလိုတချို့နေရာတွေကိုအစမ်းပြန်ဖြေလျှော့ပေးလိုက်တာပါ။ဒီကိုဗစ်စီကံတင်းကျပ်လွန်မှုကြောင့် Apple ကုမ္ပဏီအတွက် iPhones တွေတက်ဆင်ပေးတဲ့ German Motor Car ကုမ္ပဏီကြီး Bosch နဲ့ Taiwan Pagatron Corporation တို့ကတရုတ်မှာရှိတဲ့သူတို့စက်ရုံတွေရပ်ဆိုင်းလဲရတယ်လို့မနေ့အင်္ဂါနေ့ကပြောခဲ့ပါတယ်။ဒါကတရုတ်ရဲ့စီးပွားရေးနဲ့ကမ္ဘာလုံးဆိုင်ရာကုန်ပစ္စည်းထောက်ပံ့ရေးကွင်းဆက်ကိုထိခိုက်လာနိုင်ချိန်မှာပြီးခဲ့တဲ့14ရက်တွင် COVID-19 ကူးစက်မှုအသင့်မရှိတဲ့နေရာတွေမှာပဲဒီ COVID စီးကံတွေအစပြန်လျှော့ပေးလာတာပါ။ရှန်ဟိုင်းမြို့မှာလူရေ25သန်းရှိတဲ့ထက်က5သန်းဒီမှာမှအခုလို COVID ကူးစက်မှုတွေထပ်မတွေ့တော့တာကြောင့် NDA နည်းသူတွေအဖြစ်သတ်မှတ်လုပ်ဆောင်လိုက်တာလို့လည်းတရုတ်ကျန်းမာရေးအရာရှိတွေကရှင်းပြပါတယ်။ဒါပေမဲ့လူရေ4ပုံ2ပုံလောက်တောင်အပြည့်အစုံတစ်စိတ်တစ်ပိုင်းဆက်ချနေတဲ့ရှန်ဟိုင်းမှာအခု10ရက်ဇက်တိုက်တစ်နေ့ပိုးတွေ့သူတွေ1000ကျော်ရှိနေပြီးလာမယ့်ရက်တွေမှာလည်းဆက်မြင့်နေနိုင်သေးကလိုင်းကြီးအသွင်ဖြစ်လာမှာကိုတော့ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။